21 ရာစုပင်လုံကြီးလာကမှာအငင်းပွားမှုအများဆုံးကိစ္စရပ်တွေကနိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေဖြစ်ပါတယ်။နိုင်ငံရေးဆိုင်ရာမူဝါဒအဆိုပြုချက်တွေတင်သွင်းဖို့အတွက်အစိုးရကိုယ်စားပြုအဖွဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့နိုင်ငံရေးပါတီကကိုယ်စားလှယ်တွေပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်မှုဘူးတွဲကော်မတီ UPDJC ကအတွင်းမှုအဖွဲ့ဝင်3ဦးအပါအဝင်စုစုပေါင်း15ဦးပါဝင်တဲ့နိုင်ငံရေးကိစ္စရပ်များဆွေးနွေးမှုလုပ်ငန်းကော်မတီကဆွေးနွေးခဲ့ရမှာနိုင်ငံရေးကောင်းစဉ်ခုနှစ်ခုနဲ့အဆိုပြုချက်20ရရှိခဲ့တယ်လို့သိရပါတယ်။ဒီအဆိုပြုချက်တွေထဲမှာဖက်ဒရယ်ပြည်ထောင်စုမူနဲ့အာဏာခွဲဝေမှုခေါင်းစဉ်အောက်ကအဆိုပြုလိုအမှတ်၈ကနိုင်ငံတော်နယ်မြေအပိုင်းခြားဟူသမျှမြည်သည့်အခါမှာခွဲမထွက်ရဆိုတဲ့အချက်ပါဝင်တယ်လို့ကိုယ်စားလှယ်တွေကပြောပါတယ်။ဒီအချက်နဲ့ပတ်သက်လို့မေလ25ရက်နေ့နဲ့26ရက်နေ့မှာအကြိမ်နဲ့ဆွေးနွေးခဲ့ပေမဲ့အဆင်မပြေခဲ့ဘူးလို့သိရပါတယ်။ဒီချက်နဲ့ပတ်သက်လို့မေလ25ရက်နေ့မှာဆွေးနွေးပွဲကိုယ်စားလှယ်တူဖြစ်တဲ့ SNLD ပါတီကစိုင်းထင်ကျော်ကအစည်းအဝေးပြီးသတင်းတောက်တွေနဲ့တွေ့ဆုံရမှာဒီချက်ကိုကန့်ကွက်ခဲ့ရတဲ့အကြောင်းကိုရှင်းလင်းပြောကြားခဲ့ပါတယ
်။ဒုတော်ဝင်အရေးသုံးပါရှိတဲ့ဒီဒုတော်ဝင်အရေးသုံးပါနဲ့တင်တော်တော်ကြီးကိုအများကြီးပြည့်စုံနေပါပြီ။ဒါကြောင့်မလို့ကျွန်တော်တို့ဒီခွဲထွက်ခွင့်မရှိသေးတဲ့ဆိုတဲ့အချက်လက်သည်ထဲ့သွင်းရေးဆွဲစရာအချက်မဟုတ်ဘူးဆိုတာလေးကိုကျွန်တော်ဆွေးနွေးနေဖြစ်ပါတယ်
။ဒီကိစ္စနဲ့ပတ်သက်လို့တရက်ထဲမှာပဲ SNLD ပါတီကကြေညာချက်တစောင်ထုတ်ပြန်ပြီးဒီအချက်ကိုကန့်ကွက်ခဲ့ပါတယ်။နိုင်ငံတော်ကအမည်သည့်ခါမှခွဲမထွက်ရဆိုတဲ့အချက်ကို21ရာစုပင်လုံကြီးလာကံမှာထည့်သွင်းမဆွေးနွေးသင့်တဲ့အကြောင်းဒီချက်ဟာပင်လုံစာချုပ်ပင်လုံစိတ်သက်တွေနဲ့လုံးဝဆန့်ကျင်နေပြီးလွတ်လပ်ရေးဖခင်ဗိုလ်ချုပ်ဆန့်ရဲ့ပြည်ထောင်စုမူနယ်နဲ့ဆန့်ကျင်နေတဲ့အကြောင်းဒါအပြင်တိုင်းရင်းသားစီးလုံးညီညွတ်ရေးကိုပြက်ပြားစေနိုင်ကြောင်း SNLD ပါတီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီခွဲမထွက်ရအပိုင်းနဲ့ပတ်သက်လို့မေလ25ရက်နေ့မှာပဲရခိုင်မျိုးသားပါတီ AMP ကဥက္ကဋ္ဌဒေါက်တာအေးမောင်ကခွဲထွက်ခွင့်မရှိစေရဆိုတဲ့စကားရအစားခွဲမထွက်အောင်ကိုပိုင်ပြဋ္ဌာန်းခွင့်နဲ့တန်းတူခွင့်ရေးကိုအကာအကွယ်ပေးတဲ့စကားရမျိုးနဲ့အစားထိုးသင့်တယ်လို့သတင်းတော်တူရဲ့အမေကိုပြန်လည်ဖြေကြားခဲ့တာတွေ့ရပါတယ
်။ဆွေးတော်ကပြည်ထောင်စုဖြစ်လာတာတပည့်တပည့်ထောင်နဲ့အုပ်ချုပ်တဲ့ခါမှာလက်နက်ကန်ပြီးပါကအများကြီးပေါ်လာ။ဘာကြောင့်ပေါ်လာရလဲ။ပြည်ထောင်စုမပီသလို့ဖြစ်တယ်။အဲ့တော့နှစ်80ကျော်ကျွန်တော်တို့နိုင်ငံရဲ့အတိတ်သမိုင်ဖြစ်နေတဲ့သင်္ကန်းစာမငင်းချမှုပြန်ပြီးတံဝေကယူရင်စစ်မှန်တဲ့ပြည်ထောင်စုကိုတိဆောက်နိုင်ရင်အဘအလင်မှာအရေးကြီးတဲ့ကာလမှာကျွန်တော်တို့ဟာချစ်ချစ်ကင်ကင်တိုင်းရင်းသားတွေအားလုံးဒီအားဖြစ်သွားမယ်ပြည်ထောင်စုကိုကာကွယ်မယ့်အားဖြစ်သွားမယ်အဲ့ဒီအားကိုယူစေချင်တယ
်ဒီလိုအငင်းပွားမှုတွေကြောင့်မေလ28ရက်နေ့ညီလာခံနောက်ဆုံးနေ့မှာသဘောတူညီမှုမရတဲ့အတွက်အဆိုပြုချက်မူကြမ်းတွေက၈ချက်ကိုခြံထားခဲ့ရတယ်လို့ဆွေးနွေးပွဲအပြီးသတင်းတောက်တွေနဲ့တွေ့ဆုံရမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံကပြောခွင့်ရှိသူဦးစောထေးကပြောကြားခဲ့ပါတယ်ဒီလိုပြောကြရမှာခွဲထွက်ခွင့်မရှိစေရဆိုတဲ့အချက်နဲ့ချိတ်ဆက်ထားတဲ့တခြားကိုပိုင်ပြဋ္ဌာန်းခွင့်နဲ့ဖက်ဒရယ်ပြည်ထောင်စုအခြေခံတွေဖြစ်တဲ့ပြည်내ဆိုင်ရာဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးစတဲ့ကိစ္စတွေပါပါဝင်တဲ့အဆိုပြုချက်တွေကိုခြံလှန့်ထားခဲ့ရတယ်လို့သူကပြောပါတယ
်။အဓိကတော့ဗျာကျွန်တော်တို့ပြောချင်တာကတော့မေးခွန်းဖြစ်တာပေါ့နော်။ပြည်ထောင်စုကခွဲမထွက်ပါဘူးဆိုတော့တတိနိုင်ဘူး။ဒါဆိုကျွန်တော်မေးစရာစီလာပါမယ်။ဟိုခွဲထွက်ခြင်းပါဖြစ်တယ်ကျနော်တို့တို့အတွင်းမှာကြည့်နေစမ်းပါတယ်ဒီစိတ်ကတော့ဘာလို့လဲဆိုတော့ဟိုတိုင်းပါလက်ကန်ဖွဲ့စည်းအချို့ကကကြာဘူးပြည်ကူကမကြည့်နိုင်ဘူးဘုနိုင်တဲ့အတွင်းကျန်တဲ့ကျွန်တော်ပက်ကိဆိုင်သွားတာဆိုတော့ကျန်တဲ့ကိုယ်ပိုင်ခြေခံမှုတွေကိုယ်ပိုင်ကထမ်းပြီးဓာရိုက်နဲ့ကျွန်တော်တို့ကြားတော့ဒီအောင်ကိုယ်နဲ့နဲ့ပြင်းမှာသူ့ဖိနေလို့ရတယ်နော်ဒါမျိုးကျွန်တော်ကချက်ကြတာဖြစ်ပါတယ
်ဒီလိုသဘောမတူနိုင်ခဲ့တဲ့အတွက်နိုင်ငံရေးမူဝါဒအဆိုပြုချက်20မှာဆက်ဆက်အဆိုမူချက်၈ချက်ကိုနိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တောင်ဆန်းစုကြည်ကနောက်ညီလာခံတွေကြမှာဆွေးနွေးဖို့ဆုံးဖြတ်ခဲ့ပြီးသဘောတူပြီးသား12ချက်ကိုသာလက်မှတ်ရေးထိုးခဲ့ရတယ်လို့သိရပါတယ်။အဲဒီနောက်ဇွန်လ1ရက်နေ့မှာခွဲထွက်ခွင့်မရှိစေရဆိုတဲ့အမှတ်8အချက်ကိုကန့်ကွက်ခဲ့တာဟာပြည်ထောင်စုကခွဲထွက်ခြင်းလို့မဟုတ်တဲ့အကြောင်း SNLD ပါတီကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးဖြေရှင်းခဲ့ပါတယ်။ခွဲထွက်ခွင့်မရှိစေရဆိုတဲ့အချက်ပေါ်မှာတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေတင်တာမကပြည်ထောင်စုမပြုတ်ခွဲဆိုတဲ့အချက်ပါဝင်ဒုတော်ဝင်အရေးသုံးပါးကိုဆွဲကင်ထားတဲ့တပ်မတော်ရဲ့သဘောထားကလည်းအခရာကျနေတာတွေ့ရပါတယ်။တကယ်တမ်းခွဲထွက်ခွင့်မရှိစေရဆိုတဲ့အချက်ပါဝင်ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးနဲ့ပတ်သက်လို့တပ်မတော်ကဘယ်လိုသဘောထားပါသလဲ။ပြည်ထောင်ကနိုင်ငံရေးလှစ်တော်သူတဦးဖြစ်တဲ့ဒေါက်တာရမျိုးသိန်းကတပ်မတော်ရဲ့သဘောထားကိုခံမရခဲ့ပေမဲ့ရေးရှိမှာတိုင်းရင်းသားတွေအပါအဝင်ပြည်သူလူထုရဲ့သဘောထားကိုတက်အနေနဲ့လေးစားလိုက်နာဖို့လိုအပ်ပြီးဒီလိုတက်တဲ့ပြည်သူသဘောထားမျှဖို့ဟာလည်းတိုင်းပြည်အတွက်အရေးကြီးလိုအပ်တဲ့အချက်ပါလို့သုံးသပ်ပါတယ်
။အစိုးရခေါင်းဆောင်တွေ၊တော့လွှတ်တော်ခေါင်းဆောင်တွေ၊နောက်ပြီးတော့တပ်မတော်ခေါင်းဆောင်တွေ၊နောက်အိုင်းအင်းသားခေါင်းဆောင်တွေ၊နောက်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းခေါင်းဆောင်တွေကြားမှာပွန့်ပွန့်လင်းလင်းအကျိတ်အနေစိတ်ပိုင်းဖြတ်မှုရှိရှိနဲ့နိုင်ငံရေးအရာတွဲဆုံဆွေးနွေးပြီးတော့သဘောတူညီချက်ရအောင်ဆောင်ရွက်ဖို့ကတကယ်ကိုအရေးကြီးလိုအပ်နေတယ်လို့ကျွန်တော်ကမြင်တယ်။ ကျွန်တော်တို့တိုင်းပြည်မှာ1962ခုနှစ်ပေါ့လေစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းကလေးကစပြီးတော့အရက်ဖက်စစ်ဖက်ဆက်ဆံရေးဟာဟိုတိတိတသာပေါ့လေဟိုအာဏာချက်တွေယူရင်းချက်တွေရှိလာတယ်လို့ပြောလို့ရတယ်ပေါ့ဗျာ1988ခုနှစ်နောက်ပိုင်းမှာတော့တိတိတသာကိုပို့ပြီးတော့ယူရင်းပြည့်စည်လာတယ်လို့ပြောလို့ရတယ်အဲ့တော့ကျွန်တော်တို့တိုင်းပြည်ကိုပြန်ပြီးတော့တည်ဆောက်တဲ့နေရာမှာကျွန်တော်တို့ဟာဒီအရက်ဖက်စစ်ဖက်ဆက်ဆံရေးအိဆာကိုကျွန်တော်တို့ဒီဖယ်ထားလို့မရဘူးအဲ့ဒီအခါကျတော့ဆိုလိုချင်တဲ့သဘောကတမတော်အနေနဲ့လည်းပဲပြည်သူလူထုအများစုတော့တိုင်းရင်းသားပြည်သူလူထုအများစုရဲ့ဆန္ဒသဘောထားအဲ့တိုင်းရင်းသားပြည်သူလူထုအများစုရဲ့အတန်ဒါတွေကိုအလေးနဲ့ထားပြီးတော့ဟိုဆောင်ရွက်ဖို့လိုအပ်မယ်လို့မြင်တယ်အဲ့ဒါကြောင့်လည်းပဲခုနပြောတဲ့နိုင်ငံရေးနဲ့ပတ်သက်တဲ့အဆုံးဖြတ်ပေးနိုင်တဲ့သဘောတူညီချက်တရရဖို့ဝိုင်းထိုင်ဆွေးနွေးတဲ့နိုင်ငံရေးဆွေးနွေးပွဲမှာတော့တမတော်ပိုင်းကခေါင်းဆောင်နေရလည်းပဲတော့တက်တက်ကြွကြွနဲ့ဟိုအကျိတ်နဲ့ပါဝင်နိုင်ဖို့လိုအပ်တယ်လို့အဲ့လိုကျွန်တော်ကသုံးသပ်တာပါ
ဒါတော့နိုင်ငံရေးလှိလာသူဒေါက်တာရံမျိုးသိန်းသုံးသပ်သွားတာဖြစ်ပါတယ်ခင်ဗျာ